ီမော်ဆုံမြို့ကနေမိုးပြဲပဲသွားတဲ့လမ်းမကြီးတစ်လျှောက်ကကြီးရွာတွေမှာစစ်ကောင်စီကအချိန်တော်ကြာတပ်ဆွဲအထိုင်ချထားတဲ့ယာယီစခန်းတွေကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကဒီလနှစ်ရက်နေရတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်နေတာပါနှစ်ရက်နေတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေရင်3ဆင်းနဲ့လာပြီးတော့ဘုံးကျဲတိုက်ခိုက်တာရှိသလိုမနေ့က3ရက်နေမှာလည်းလေရင်2ဆင်းနဲ့ပစ်ခတ်ခဲ့ပြီးလက်နက်ကြီးတွေနဲ့လည်းတောက်လျှောက်ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်ဒီမော်ဆူမြို့နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေဖြစ်နေတာနဲ့ပတ်သက်လို့ဒီမော်ဆူဒေသခံတူဦးက VOA ကိုအခုလိုပြောပါရယ
်ဒီမနေ့ကတော့ဆနလီပေါ့နော်မနေ့ကတော့ဒီနေ့ဆိုနေသားပေါ့မရဆက်တိုင်းရောရှိနေကြာဒီနေ့ကဆနလီပဲရှိသေးတယ်ကြာဟုတ်ပြစ်ခတ်တာအဲ့လိုမျိုးအကြိုက်ပြစ်ခတ်တယ်လို့ဖြစ်သေးတယ်ကြာဟုတ်မနေ့ညတော့လေး30ဟိုတော့30ရှိနေကြာဟုတ်30နဲ့ကြီးပေါ့နော်ဟိုလာပြစ်သွားတော့စားတယ်ကြာတော့ပထမညက30နဲ့မှာပြစ်သွားတယ်ကြာတမက်ကြီးကတော့မနေ့ညညတကောင်ငန်းစီကတမက်ကြီးတောင်းစားဖြစ်တယ်လို့ရှိနေကြာဟုတ်
လက်တလောဒီမော်ဆူတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ကီနီအမျိုးသားများကကွယ်ရေးတပ် KNDF ကတော့ဒီမော်ဆူမြို့နယ်တေးစုလဲကြီးရွာနဲ့ပူဖားကြီးရွာမှာခြေကုပ်တက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတွေကိုစက်တင်ဘာ2ရက်နေ့ကဝင်ရောက်စီးနှင်းချေမှုန်းတိုက်ခိုက်ခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်ပါတယ်။ထိတွေ့တိုက်ပွဲမှာကီနီတပ်မတော် KA ကီနီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးတပ်ဦးကလာလာတာဒီမော်ဆိုပြည်သူကကွယ်ရေးတက် DMO Local PDF အလဲပိုင်းတိုင်းကရင်နီကယားစစ်ဒေသကွယ်တက်ရင်များပူပေါင်းစစ်ကြောင်းနဲ့ KNDF တို့ပူပေါင်းတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲအချိန်၄နာရီကျော်ပြင်းထန်ခဲ့တဲ့အကြောင်းပြောပါရယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကရရှိရေးအပဝင်တပ်ဖွဲ့ဝင်30ကျော်သေဆုံးပြီးတော့အများပြားထိခိုက်ဒဏ်ရာရသလိုတော်လိုင်းတပ်ပေါင်းစုဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သူရှိတဲ့အကြောင်းနဲ့လက်နက်ငယ်မျိုးစုံခဲယံအမြောက်အများရတယ်လို့ဓာတ်ပုံနဲ့တကွာလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတည်ဆုံတဲ့ချက်လက်နဲ့ပတ်သက်လို့ VOA ကတီးကြအတိမပြည့်နိုင်သေးပါဘူးဒီမော်ဆိုဒေတာကန်ကတော့စစ်ကောင်စီတပ်တွေဟာသူတို့အရေးနိုင်တဲ့အခါမျိုးမှာတက်ဆုတ်ခွာပြီးတကြောပြန်အင်အားဖြည့်တင်တာဒီနောက်မှာမှအလုံးရင်းနဲ့တဖန်ထိုးစစ်ဆင်တက်ဆွဲတာတွေလုပ်လို့ရှိတယ်လို့ပြောပါတယ်ပြီးခဲ့တဲ့2022နိုဝင်ဘာလကလည်းအခုလိုအလားတူရာယီတက်စခန်းသိမ်းတဲ့ဖြစ်ရမျိုးရှိခဲ့တာကိုဒီမော်ဆိုဒေတာကန်ကထောက်ပြပြောဆိုပါတယ်
ဘောတိုင်းနေတာကတနစ်ပေါ်တော့ရှိကြဟုတ်လုံးဝစိုက်ဆုံးနိုင်တယ်ဘုရားပြောလို့တော့မရဘူးကြဟုတ်ခဏလေးတော့သူကဆက်သွားတယ်အဲ့လိုမျိုးကတော့ဆုတ်ပါသွားတယ်နှစ်ဖက်စလုံးကပြန်ဆုတ်တဲ့အနေထားမှာဆိုတော့သူကပြန်ပြီးတော့လက်ဦးပြန်ယူတာမျိုးလည်းရှိတယ်ကြဟုတ်အရင်ပြီးခဲ့တဲ့ဆက်စလားပိုင်းဆက်နလားပိုင်းတော့လည်းအဲ့လိုမျိုးတော့ကြသူတို့ကလုံးဝစိုက်ဆုံးသွားနိုင်တယ်ဒါပေမဲ့လည်းသူကအများကြီးဖြည့်ပြောင်းအောင်လုံးဝပြန်ဝင်လာတယ်ရှိတယ်အဲ့လို
ကီနီဒေသတခွင်ကိုထိန်းချုပ်နိုင်ဖို့စစ်ကောင်စီကစီးရီးယားအပြင်းထန်တိုက်ခိုက်နေတာပါ။နေရာတော်တော်များများမှာအချိန်ကြာအထိုင်ချတက်ဆွဲပြီးတော့လမ်းသွားလမ်းလာတွေကိုတားဆီးစစ်ဆေးတာမမင်းမြန်ပဲပြစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေနဲ့ဒေသတွင်းစစ်ဘေးဒုက္ခသည်တွေကိုကူညီနေသူတွေကပြောပါရယ်။အသွားလာတွေကိုကန့်သတ်ပြီးတော့တားဆီးပိတ်ပင်တာတွေလုပ်တာကြောင့်ဒေသတွင်းစစ်ဘေးဒုက္ခသည်တွေအတွက်ဆေးဝါးနဲ့စားနပ်ရိက္ခာတည်ယူရမှာအခက်အခဲတွေရှိပြီးတော့နာမကျန်းဒုက္ခသည်တွေအတွက်အကူအညီတွေလိုနေတဲ့အကြောင်းမိုးပြဲဒေသကဆစ်ဆောင်တွေကိုကူညီနေသူတူကပြောပါရယ
်အဆင်သိမ့်မပြေပါဘူးကျွန်တော်တို့ဒီမနေ့ညဆစ်ဆောင်သခန်းတစ်ခုမှာဒီစားနာတာတွေများတာပေါ့နော်အဲ့ဒါမင်းများကျွန်တော်တို့သွားတာမှဒီမြို့ဆက်ဆက်ဆိုတဲ့စောက်စီအဲ့ဒီရှိတာပေါ့နော်ဒါနဲ့ကျွန်တော်ကစခါလေးတွေဆက်ဆွေးနေစခါလေးမဆက်ဆွေးတော့ဒီဝါပေရာတွေအနေဆိုပဲတဲ့အမစီအန်အန်ဒီရှိတာပေါ့နော်ဒီလိုနဲ့တွေ့ရင်တော့လည်းညင်နေညင်နိုင်တယ်အလိုပေါ့ဒီနေ့ချိန်မှလမ်းသွားနေရတာပေါ့
နေမီမတည်ငြိမ်မှုတွေကြောင့်ကီနီဒေတာအတွင်းတိမ့်နေချီတဲ့ဒေတာခံတွေစစ်ပီးတင်းရှောင်နေကြရပါတယ်။သူတို့အတွက်စားနပ်ရိက္ခာနဲ့နေရာထိုင်ခင်းအပြင်ဆေးဝါးအကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းဒေတာခံတွေနဲ့စစ်ရှောင်တွေကိုကူညီနေသူတွေကပြောဆိုကြပါတယ်ရှင်။